အမေရိကန်ရှေ့ဘက်ခြံဒေသကဆန်ဒီဟာရီကိန်းမုန်တိုင်းထံခံခဲ့ရသူတွေဟာလက်စမီပြတ်တောက်မှုတွေနဲ့လောင်စာဆီမလုံလောက်မှုတွေနဲ့အတူနောက်ဆက်တွဲရေခဲမတန်အေးဒဏ်ကိုခံနေကြရပါတယ်။လွန်ခဲ့တဲ့သတင်းတစ်ပတ်နီးပါးကမုန်တိုင်းကြောင့်လူပေါင်း100လောက်သေဆုံးပြီးဒေါ်လာသန်းပေါင်း 5,000 လောက်ထိဆုံးရှုံးခဲ့ရတာပါ။အမေရိကန်ရှေ့မြောက်ဘက်ဒေသကလူပေါင်း 2,000 ကျော်ဟာဆိုရင်လည်းအခုချိန်ထိလက်စမီမရပဲဖြစ်နေရပါတယ်။မုန်တိုင်းထံအဆိုးအဆုံးခံခဲ့ရတဲ့နေရာတစ်ခုဖြစ်တဲ့နယူးယောက်မြို့မြို့တော်ဝင်မိုက်ကယ်ဘလွန်းဘတ်ကတော့လက်စမီမရတဲ့သူတွေသူတို့ဖြင့်တက်ကြီးရွယ်ရွယ်အနေနဲ့အရေးပေါ်ကိုလုံရနေရာတွေကိုတွားရောက်ပြီးနွနွထွေးထွေးနေထိုင်ကြဖို့နဲ့ပူပူနွနွစားစရာတွေကိုစားတောက်ကြဖို့လည်းတိုက်တွန်းခဲ့တာပါဒီမတိုင်မီရက်တွေမှာတော့တင်းနှင်းကနွေနဲ့ကျင်းပဖို့စီစဉ်ထားတဲ့နယူးယောက်မြို့မာရသွန်အပြည့်ပြိုင်ပွဲကိုလည်းရေဘေးတန်တင်ဒေသအတွက်အကူအညီတွေဟာမလိုအပ်တဲ့နေရာတွေရောက်ကုန်မယ်လို့ဝေဖန်မှုတွေထွက်ပေါ်ခဲ့ပြီးတဲ့နောက်အစီအစဉ်ကိုဖျက်သိမ်းကြောင်းမြို့တော်ဝင်ကကြေညာပါတယ်ဒါပေမဲ့လည်းမာရသွန်ပြည့်ပွဲအတွက်ရောက်လာတဲ့ခီးသွားတွေကတော့တင်းနှင်းကနွေနဲ့မှာကယ်ဆယ်ရေးလုပ်ငန်းတွေကစေနာဝန်ထမ်းတွေကိုဝင်ရောက်ကူညီခဲ့ကြသလိုအပြည့်သမားတချို့ကလည်းမုံတိုင်းတန်တဲ့သူတွေအတွက်အကူအညီရစေမဲ့အပြည့်ပြိုင်ပွဲတချို့ကိုလည်းကျင်းပခဲ့ကြတာပါနယူးယောက်မြို့မန်ဟတန်အနေပိုင်းရပ်ကွက်တွေမှာတော့စနေနေ့ကလက်စမီပြန်ရခဲ့ပေမဲ့မြို့ရဲ့ချန်နီယာတော်များများမှာတော့မီးတွေပြက်နေစေဖြစ်ပါတယ်